ရှီခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားပြီးစုမျိုးစုကွဲပြောက်အောင်လှုပ်ဆောင်တဲ့မြန်မာနိုင်ငံစစ်ဘက်ထိတ်တန့်ခေါင်းဆောင်တွေကိုပြစ်မှတ်ထားအရေးယူဖို့ဆိုပြီး HRW လူအခွင့်အရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့လကလုံခြုံရေးအကင်းစခန်းတွေကိုရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်စီးနင်းတက်ခဲ့ခဲ့ပြီးလူအစုလိုက်ပြုံးလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေဆက်ဖြတ်ကျော်ထွက်ပြေးကြတာနဲ့ပတ်သက်လို့အရက်သားအများအပြားပါဝင်တဲ့အစိုးရအဖွဲ့ထက်စစ်တပ်မှပို့ပြီးတော့တာဝန်ရှိကြောင်းလူအခွင့်အရေးအဖွဲ့တွေကထောက်ပြကြပါတယ်။ဒီအကြောင်းကိုတော့ကွန်အောင်ကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်သက်ဆိုင်ရာနိုင်ငံတွေအနေနဲ့မြန်မာနိုင်ငံတက်မတော်ထိတ်တန့်တာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူဖို့ Human Rights Watch HRW လူခွင့်ရေးအဖွဲ့ကြီးကဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ကုလလုံခြုံရေးကောင်စီအနေနဲ့ဘလို့တုံ့ပြန်မလဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးရမှာကုလအကြီးအမှုချုပ် Antonio Guterres ကိုပါဖိတ်ကြားပြီးရခိုင်ပြည်နယ်ကအခြေအနေတွေကိုရှင်းလင်းတင်ပြစေတာမျိုးဆောင်ရွက်ဖို့နဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့စိုးရိမ်ကြောက်ကြနေတဲ့နိုင်ငံတွေအနေနဲ့လုံခြုံရေးကောင်စီရဲ့အရေးယူမှုကိုဆောင်တိုင်းမနေဘဲတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမင်းအောင်ရဲ့အပါအဝင်ထိတ်တန့်စစ်ဘက်ခေါင်းဆောင်တွေပေါ်ခင်းကြီးတွာလာခွင့်နဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ဖို့စာရာတွေပြုလုပ်ကြစီလို့ကြောင့် HRW ကတိုက်တွန်းပါတယ်။အာဆာရီးယားဒုတိယညွှန်ကြားရေးမှူးဖီလ်ရောဘတ်ဆန်က
Everybody knows he's the commander of the Tatmadaw. Of course he's responsible. He has command responsibility for whatever the Tatmadaw does.
သူကတမလောကသူကဲလို့သူကဖြစ်တယ်ဆိုတာအားလုံးသိပါတယ်။ဆိုတော့တမလောကဘာပဲလို့သူ့မှာတာဝန်ရှိပါတယ်။ဒါကြောင့်လည်းနဲ့ရောင်းချမှုတွေပြည်ပြင်ဖို့တမလောနဲ့တစ်ဖက်စီးနေရပူးပေါင်းဆောင်ရွက်နေတဲ့ကိစ္စရပ်တွေဆက်ဆဲပြဖို့ဗိုလ်ချုပ်ကြီးတွေဗိုလ်မှူးကြီးတွေနိုင်ငံကြားသောလောက်ဝင်နေပြည်ပြင်ပြဖို့တောင်းဆိုပါတယ်။ဒါအပြင်မြန်မာစစ်တပ်ကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဖက်ဆက်လုပ်ကိုင်မှုကိုလည်းအိတ်ကျစ်ပြီးတော့ဒီနေ့ကလည်းရည်ရွယ်တင်ပါပဲသူတို့အနေနဲ့လူမျိုးစုတစ်စုလုံးကိုအဲ့ဒီဒေသအတွင်းကနေရှင်းလင်းပြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူ၄သိန်းကျော်ထွက်ပြေးအောင်လုပ်တာမျိုးဆက်လုပ်လို့မရဘူးဆိုတာသူတို့သိဖို့လိုပါပဲ
ရခိုင်ပြည်နယ်ရင်းကမွတ်စလင်တွေနေဆက်ဖြတ်ကျော်ထွက်ပြေးနေရတဲ့အခြေအနေနဲ့ပတ်သက်လို့နိုဘယ်ကြီးကြီးဆုရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စစ်တီအနေနဲ့ဘာမှထုတ်ဖော်ပြောကြားခြင်းမရှိသေးတဲ့ပေါ်နိုင်ငံတကာကဝေဖန်ပြစ်တင်နေတဲ့အချိန်ထဲမှာပဲတစ်ဖက်မှာလည်းသူသားလေးနဲ့မြန်မာဒီမိုကရေစီရဲ့ကူပြောင်းမှုမှာအရေးပါဆုံးသူဖြစ်တဲ့ဆိုရာကိုသတိပြုကြဖို့ပြောကြားမှုတွေလည်းရှိနေပါတယ်။လက်ရှိအခြေအနေအရရှုပ်ထွေးလာတာကြောင့်မြန်မာနိုင်ငံကြီးကကိစ္စရပ်တွေနဲ့ပတ်သက်ပြီးဒေါက်ဆန်စစ်တီအနေနဲ့သတိထားပြောဆိုနေရတာဖြစ်တယ်လို့ရောဘတ်ဆန်ကသုံးသပ်ပါတယ်။
I think that she is probably concerned that if she says something that will make her
ကိုပြောလိုက်တာကိုလူကြီးကညဉ့်ညမဆိုးပြီးတော့ဘာမှမပြောတာလို့ထင်ပါတယ်။ဘာလို့လဲဆိုတော့တက်မတော်မဘာသားနဲ့လူတချို့ကရိုဟင်ဂျာမုန်တီဆက်ကြီးလှုပ်ဆောင်နေတာကြောက်ရယ်နောက်တစ်ခုကသူ့ပေါ်နိုင်ငံရေးအရာလဲထောက်ခံမှုကြာဆင်းတာမျိုးမလိုလားတာလဲရှင်းနိုင်ပါတယ်။တကယ်တော့ရေးကြီးဆုံးကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ခန့်ကန်တာပါ။၂၀၁၉နှစ်ဖွဲ့စည်းပုံဥပဒေအရလုံခြုံရေးရာကိစ္စရပ်တွေနဲ့ပတ်သက်လို့တက်မတော်မဘာတာဝန်ရှိပြီးတော်ဆန်းစစ်ကြီးမှလည်းအဲ့ဒီလုံခြုံရေးကိစ္စရပ်တွေနဲ့ပတ်သက်လို့လုပ်ပိုင်ခွင့်ကန့်သန့်နဲ့ရှိနေတာပါ
။ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ16ရက်အတွင်းဂျူရူကရရှိတဲ့ပုံတွေအရဒီခိုင်ပြည်နယ်မြောက်ပိုင်းကရွာပေါင်း200ကျော်ဟာမီးလောင်ပျက်စီးခဲ့တယ်လို့ HRW ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကသူတို့နေအိမ်တွေကိုလုံခြုံရေးတပ်ဖွဲ့တွေကမီးရှို့ဖျက်ဆီးကြတယ်လို့ပြောတယ်လို့မြမဆူရဘက်ကလည်းအာသာအကြမ်းဖက်သမားတွေနဲ့ရွာသားတွေကသူတို့နေအိမ်သူတို့မီးရှို့ကြတယ်လို့တုံ့ပြန်ပြောဆိုပါတယ်။အခုကမှကလင်းငယ်တွေမျိုးသမီးတွေအများပြားပါဝင်တဲ့မွတ်စလင်ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကယာယီလက်ခံနေတာထားပြီးပေမဲ့သူတို့အားလုံးဟာမြန်မာနိုင်ငံကိုပြန်ရမယ်လို့ပြောထားပါတယ်။မြမဆူရဘက်ကတော့သူတို့အနေနဲ့နိုင်ငံသားစစ်စစ်မှုတွေလုပ်ပြီးတဲ့အခါမှာပြန်လည်လက်ခံသွားမယ်လို့ဆိုပါတယ်ဒီခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့ဒေသတွင်းနိုင်ငံတွေအနေနဲ့လည်းမြန်မာအပေါ်ဝိုင်းဝန်းတိုက်တွန်းတာတွေလုပ်ကြဖို့ Robinson ကအကြံပြုပါတယ်
။ The problem is that Burma uses its policy, uses its
မြန်မာနိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်နဲ့အာဆီယံဒေသကနိုင်ငံတွေအတွက်ကြံစည်ရင်ဆိုင်ရမယ့်မူဝါဒမျိုးနဲ့သွားနေတာကြောင့်အာဆီယံဖွဲ့အင်ဒိုနီးရှားထိုင်းနဲ့တခြားနိုင်ငံတွေအနေနဲ့အခုလိုလူတွေအလုံးချင်းနဲ့ထွက်ခွာနေကြတဲ့အခြေအနေတွေနဲ့ပတ်သက်လို့ပုံမှန်လေးလေးထောက်ပြကြစီလိုပါတယ်။ဒီလိုမှမဟုတ်ရင်တော့အဲ့ဒီလူတွေအဲ့ဒီဒေသကနေလေလေနဲ့ထွက်ပြေးလာမှဟုထပ်ပြရနိုင်ပါလေ
။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတယ်ဆိုတော့ကုလသမဂ္ဂကပြောနေတဲ့အရေးအတွက်အားလုံးကိုမြန်မာဘက်ကထွက်ပြေးလာသူတွေဟုတ်မဟုတ်မြန်မာတာဝန်ရှိသူတွေကအတိမပြုပါဘူး။လေးရင်းကျော်ရှိတဲ့ဒီအရေးအတွက်အားလုံးဟာမြန်မာနိုင်ငံကထွက်ပြေးသူတွေမဖြစ်နိုင်ဘူးလို့လည်းတုံ့ပြန်သူတွေကယူဆပါတယ်။မနက်ဖြန်စက်တင်ဘာလ19ရက်နေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာရခိုင်ပြည်နယ်အရေးပဋိပက္ခနဲ့ပတ်သက်လို့ပထမဆုံးအကြိမ်နိုင်ငံတော်အခြေပြမင်ကွန်းတရက်ပြောကြားဖို့ရှိနေတာကြောင့်ဒီမင်ကွန်းနဲ့ပတ်သက်လို့အားလုံးကစောင့်ကြည့်နေကြပါတယ်ခင်ဗျာ။